2024ခုနှစ်ထဲမှာကမ္ဘာအပူချိန်ဟာစံရင်းတင်းအဆင့်မြင့်တက်လာခဲ့တာဖြစ်ပြီးစွန့်ရင်ပွဲအပူချိန်အဆင့်ထိရာကြီးရောက်ခဲ့တယ်လို့မိုးလေဝသစောင့်ကြည့်ရေးအေဂျင်စီတွေကတောက်ကြနေမှာကြေညာပါတယ်။ဥရောပနဲ့ဂျပန်ကဥရောပရာသီဆိုင်ရာအစိုးရဌာန၃ခုရဲ့ထောက်ပြချက်အရမနေ့2024အတွက်ကမ္ဘာဖြန့်မြောက်အပူချိန်ဟာ2023စံရင်းတင်းအပူချိန်ကိုကျော်သွားတာဖြစ်ပါတယ်။ဒါအပြင်2015ပါရီဥရောပရာသီသဘောတူစာချုပ်အရပြတ်မှတ်ထားနေတဲ့1800ခုနှစ်နောက်ပိုင်းကာလဆက်မှုခေတ်မတိုင်ခင်ကအပူချိန်ထက်1.5စင်တီဂရိတ်မကျော်လွန်ရင်ကန့်တတ်ချက်ကိုလည်းကျော်လွန်သွားခဲ့တယ်လို့ပြောပါတယ်။တကယ်လို့ဒါကမ္ဘာအပူချိန်ဟာဒီတိုင်းရေရှည်ဆက်ပြီးမြင့်တက်နေမယ်ဆိုရင်တော့လူသေဆုံးတာပျက်စီးတာမျိုးစိတ်တွေဆုံးရှုံးပျောက်ကွယ်တာနဲ့ရင်ဆိုင်ရဖို့ရှိသလိုပင်လယ်ရေမျက်နှာပြင်နဲ့မြင့်တက်လာနိုင်တယ်လို့သိပ္ပံပညာရှင်တွေသတိပေးပါတယ်။အခုလိုကန့်တတ်ချက်အပူချိန်ကျော်လွန်သွားခဲ့တာကပတ်တန်းပင်ထားတဲ့သမိုင်းတစ်လျှောက်ပထမဆုံးချိန်လို့မိုးလေဝသစောင့်ကြည့်တိုင်းတိုင်ရဲ့အဖွဲ6ဖွဲ့အထက်က4ဖွဲ့ရဲ့တိုင်းတာချက်တွေကဖော်ပြပါတယ်။ဟုတ်စံချိန်တည်းအပူချိန်မှတ်တမ်းတိုင်းတာတဲ့အဖွဲ့တွေကတော့ဥရောပကွန်မရှင်ရဲ့ Copernicus မိုးလေဝသဌာန UK မိုးလေဝသဌာန Japan မိုးလေဝသ Agency နဲ့ပုဂ္ဂလိကအဖွဲ့စည်းတစ်ခုဖြစ်တဲ့ Barclays ညီကမ္ဘာအဖွဲ့တွေဖြစ်ပါတယ်။